ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာကျမ်းရော်နယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အကြတိုက်ပွဲတွေအရှိန်လျော့လာတာကြောင့်စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ဖို့မျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ဒီလဆမ်းပိုင်းလောက်ကစတင်ပြီးအစိုးရကျမ်းရော်နယ် RCSS အကြဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြောင်မဲမြို့နယ်တောင်ပိုင်းမှာဒေသခံ 3,000 လောက်ဟာရဲရွာတွေကိုဆွန့်ခွာပြီးဘုံကြီးကျောင်းတွေမှာတင်းရှောင်နေကြရတာပါ။ဒါပေမဲ့လည်းဒီရက်ပိုင်းအတွင်းမှာတိုက်ခိုက်မှုတွေလျော့ပါလာတာကြောင့်စစ်ဆောင်ပြည်သူတွေနေရပြန်နိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်။
တိုက်ပွဲဖြစ်မဲ့အချိန်ကြီးတော့ဆင်ကနေရက်တန်သွားပြီလို့ဆိုဖြစ်နေပါတော့နော်။အရင်ကလက်နက်တွေမကြတော့ဟာဒီနေ့နဲ့ဆိုရင်ဒီနေ့အတမထုတ်ဆိုတော့၃ရက်မြောက်ရှိသွားပြီပေါ့နော်။၃ရက်မြောက်ဒါပေမဲ့ဟို၃ရက်ဆိုမနေ့တနင်္ဂနွေညတော့ဟိုဘက်ရှိရညတော့ဆိုလို့ရှိရင်မြို့ပုတ်ဝင်းချင်မှာတော့ဟိုလုံးလုံးတတိုင်းတော့ကြားရတာပေါ့နော်ဒါကတော့တစ်ဖက်တည်းပြစ်တဲ့အတန်လို့ကျွန်တော်တို့ယူဆရတာပေါ့နော်ဒုက္ခတွေကကျွန်တော်ထင်တော့သုံးလေးရက်ဆိုရင်တော့ပြန်နိုင်မယ်လို့ထင်တာပဲ
စစ်ဆောင်တွေဟာကြောင်မဲမြို့နယ်ပြည်တော်စုလမ်းမကြီးရဲ့တောင်ပိတ်ချမ်းကပုံဝိုးနားဆောင်ဟဲကွေကွမ်းဟင်းနောင်ကွမ်းတောင်ထိပ်စတဲ့ကြီးရွာတွေကဘုံကြီးကျောင်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုကိုကြီးနေတဲ့နန်းခုံပရိုက်ကြအဖွဲ့ကဦးဆိုင်ဖူးကလည်းစီရေးတိမာမှုတွေရော့သွားပြီဆိုရင်ဒုက္ခသည်တွေနေရပြန်ဖို့တိုက်တွန်းမှာဖြစ်ကြောင်းအခုလိုပြောပါတဲ့
တိုက်ပွဲတော့ညင်နေပါပြီတကယ်လို့ဒါဒီတပ်ပေါ်ကနေပြီးတော့ထုံးစစ်မစင်ဘူးဆိုရင်တော့ဒီတိုက်ပွဲကပြီးဆုံးတယ်လို့ကျွန်တော်မှတ်ယူရအောင်ပါနော်အခုချိန်မှာတပ်ပေါ်ကဘုံဘိုးတကြောပါပဲရှိနေတဲ့အတွက်ဒီလူလူတွေကြောင်းကြမှုတော့ရှိပါတယ်အဲ့ဒါကြောင့်ပါနောက်ပြရတော့တနေ့အနေနဲ့တော့ပြန်လာနိုင်မယ့်အနေအထားရှိရဲ့။ဘာဖြစ်လဲဆိုတော့နောက်ဆုံးတဲ့ကောင်းလာကတော့သူကကျိန်သွားပြီဆိုတော့သူတို့ပြန်ဖို့နည်းနည်းတော့တိုက်တွန်းပေးရမှာပေါ့နော်။ဘာဖြစ်လို့အဲ့လိုပြောလဲဆိုတော့ဒီကိုဗစ်ကာလကြီးမှာတော့တကယ်လို့ဒါအဆမတင်လို့အဲ့ဒီကကိုဗစ် -19 တရားရရပါခဲ့တယ်ရှိတော့ဒီအရာကိုသိရကတ်တော့မှကြောက်လို့ဒါကြောင့်မို့လို့ပြန်ခိုင်းမှဖြစ်ပါတယ်။
ကြောင်မဲမျိုးနယ်ကမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကလည်းတိုက်ပွဲတွေရပ်တန့်အောင်ဆောင်ရွက်ပေးဖို့ရှမ်းပြည်နယ်အစိုးရကိုတောင်းဆိုထားကြောင်းဦးဆိုင်ထွန်းဝင်းကဆက်ပြောပါတယ်
။ကျွန်တော်တင်ပြရတော့အဓိကတော့ကြောင်မဲမျိုးတွင်းထဲမှာရှိတဲ့ဒီတိုက်ပွဲဆောင်တွေကိုအစိုးရရှမ်းပြည်နယ်အစိုးရနဲ့ပြက်ကြည့်မနေပဲနဲ့ပူးညီဆောင်ရွက်ပေးနိုင်ဖို့ကျွန်တော်တို့တင်ပြထားခြင်းဖြစ်တယ်။တိုက်ပွဲငြိမ်းအေးနိုင်ဖို့ဆိုတာကဒီရှမ်းပြည်နယ်အစိုးရနဲ့နောက်ဆုံးလုံနိုင်လို့မလုံနိုင်ဘူးဆိုရင်တော့မှအာတမရတော့တင်ပြပါတော့တမရတင်ပြပြီးတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့စုံချင်းအောင်သူ့မှာလုံနိုင်တဲ့အနေအထားရှိတာပေါ့နော်အဓိကတော့သူ့ရနေပြီးတော့လှုပ်ဆောင်ဖို့ပဲကျွန်တော်တို့တိုက်တော့တာ
ကြောင်မဲမြို့နယ်တောင်ပိုင်းမှာညင်သက်ဆပြုတ်နေချိန်မှာပဲကြောင်မဲမြို့နယ်မြောက်ဘက်ချမ်းမှာတော့တနင်္ဂနွေနေ့ကအစိုးရကြံ့မတော်နဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်ဖွဲ့ TNLA အကြတိုက်ပွဲဖြစ်ခဲ့ကြောင်း TNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတိုက်ကျော်ကပြောပါတယ
်မနေ့ကတော့ဒီကျောင်းမင်းပြုနေတဲ့ကတော့ဆိုင်ရနဲ့ပန်ခါရကြမှာတော့တပည့်ချစ်တွေ့မှုခဏလေးဖြစ်တယ်။ဆယ်မိနစ်ဝင်ချင်။ဒီစစ်တပ်ကပန်ခါရဘက်ကနေကျွန်တော်ဒီရှိတဲ့ဘက်တော့ဆိုင်အထက်သားတောင်ရုံးမှာတော့အပြတ်တလာတော့တပည့်ချစ်တွေ့မှုဖြစ်တယ်။
ဒီတိုက်ပွဲမှာ TNLA ဘက်ကအထူးခိုက်ကြဆုံးတာမရှိကြောင်းတစ်ဖက်ကအထူးအခိုက်ကိုတော့မသိရကြောင်းနဲ့အော်တိုဘာလာအတွင်းမှာကျမ်းတော်နဲ့ TNLA အကြတိုက်ပွဲအနည်းဆုံး၁၂ကြိမ်တော့ဖြစ်ခဲ့ကြောင်းပြောပါတယ်။တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတခြားအတည်ပြုချက်မရသေးသလိုကျမ်းတော်ဘက်ကသတင်းထုတ်ပြန်တာလည်းမရှိပါဘူး။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်။